အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အမျိုးသားရင်ကြားစစ်ရေးကိုအောင်မြင်အောင်လှုပ်ဆောင်မှာဖြစ်တယ်လို့အနာဂတ်ကိုတည်ဆောက်တဲ့အခါအာဃာတထားဖို့မဟုတ်ပဲအတိတ်ကိုသင်ခန်းစာယူပြီးအများပြည်သူအတွက်ဆောင်ရွက်ကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကအနိုင်ရ NLD အမတ်တွေကိုပြောဆိုလိုက်ပါတယ်2015ရွေးကောက်ပွဲအနိုင်ရအထက်မြန်မာပြည်ကလွှတ်တော်အမတ်တွေကိုအဖွဲ့ချုပ်ဥက္ကဋ္ဌနဲ့နာယကဦးဆောင်တဲ့ NLD ထိပ်ပိုင်းခေါင်းဆောင်တွေပြင်မနာမြို့မှာတွေ့ဆုံခြင်းပြောဆိုလိုက်တာဖြစ်ပါတယ်အသေးစိတ်ကိုမတ်ဆုမွန်ကတင်ပြထားပါတယ
်ဟုတ်ကဲ့ပါဒီကနေ့စနေနေ့ဒီဇင်ဘာလ5ရက်နေ့မှာနေပြည်တော်ပြင်မနာမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်အဖွဲ့ချုပ်နာယကဦးတည်ဦးတို့ဟာအထက်ပမာပြည်တပ်ခွင့်က2015ရွေးကောက်ပွဲအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကအဖွဲ့ချုပ်အနေနဲ့အမျိုးသားရင်ကြားစစ်ရေးကိုအောင်မြင်အောင်လှုပ်ဆောင်မှာဖြစ်ကြောင်းရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေကိုအဓိကထားတိုက်တွန်းပြောဆိုခဲ့တယ်လို့တွေ့ဆုံပွဲမှာကိုယ်တိုင်ဦးဆောင်ပါဝင်ခဲ့သူတဦးဖြစ်တဲ့အဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းမြင့်က VOA မြန်မာပိုင်းကိုပြောပါတယ်
။လူသားချင်းကြားစီကိုအောင်ဆောင်လုပ်မယ်တဲ့။တိတ်ဆိုတာတဲ့။သင်္ကားစာယူဖို့တဲ့။အနာဂတ်ကိုတည်ဆောက်တဲ့အခါမှာသင်္ကားစာယူဖို့တဲ့။အာဃာတထားဖို့မဟုတ်ဘူးတဲ့။နောက်ကျောင်းပြန်ပြီးအပြည့်ယူဖို့လည်းမဟုတ်ဘူးတဲ့။အများပြည်သူစေတနာမြေတာဒီဥနာထားရမယ်တဲ့ကိုယ်စလဲတွေကိုတဲ့မဲဆန္ဒရှင်မိဘပြည်သူတွေကမဲတည်ထားတာကနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေရဲ့အချိုးစည်းဝါးအတွက်မဲတည်ထားတာတဲ့အဲဒါကြောင့်မလို့ဒီနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေပေါ်မှာသစ္စာထားရမယ်တဲ့နိုင်ငံအချိုးအတွက်လုပ်ဖို့ကအဓိကဖြစ်တယ်တဲ့ဒါကိုလည်းပြောပါတယ်ဒါအဓိကချက်ကလေးတွေပေါ့နော်နောက်တစ်ခုကတော့ပါတယ်ဆိုတော့ပြည်တော်စုကြီးဒီတိုင်းခံရည်တွေတဲ့စစ်မှန်တဲ့ပြည်လုံးစိတ်သက်တွေထားကြရမယ်တဲ့ဒါဒီနေ့ကပြောတဲ့ဟာပေါ့နော်ဒီဒီနယ်တိုင်းတွေကအထက်ပမာပြည်လာတဲ့ဒီနယ်တိုင်းတွေရဲ့ကိုယ်စားလှယ်ပြောတဲ့ဟာပေါ့အဲ့တော့ကစစ်မှန်တဲ့ဒီမိုကရေစီဖယ်တဲ့ပြည်တော်စုခံရည်နဲ့ချစ်ပေါ်ဖို့ကိုတဲ့အုတ်မြစ်ချချခဲ့ဖို့တောင်းဝန်ရှိတယ်တဲ့အဲ့တော့ကငင်းငန်းရေးရဖို့တဲ့အပြန်လည်နားလည်မှုတွေရှိရမယ်အပြန်အလှန်လေးစားမှုတွေရှိရမယ်တဲ့အပြန်အလှန်ယုံကြည်မှုတွေလည်းရှိရမယ်တဲ့ဒီကိစ္စငင်းငယ်ရေးရမှာလဲစစ်မှန်တဲ့ဒီမိုကရေစီနိုင်ငံကိုအပြည့်ဝရမှာတဲ့အဲ့ဒါပြောပါတယ်ဒီနေ့ကမနေ့ပိုင်းကမန္တလေးနဲ့စကိုင်းတွေ့တယ်ညနေကြတော့မကွေးရဲ့ကချင်ရဲ့ကယားရဲ့ချင်းရဲ့ရှမ်းရဲ့အဲ့ဒီအကူစလဲတွေတွေ့တယ်ပြည်သူတွေရဲ့မဲပေးပြီးရွေးချယ်တင်ောက်တဲ့ကိုယ်စလဲတွေနဲ့ပတ်သက်လို့ဒါအားလုံးပြည်နယ်တိုင်းစုံသွားပြီလीနောက်ရှင်ရတော့ရောလေဘာမှကျွန်တော်မသိဘူ
းအဖွဲ့ချုပ်နာယကဦးတည်ဦးကလည်းအခုလိုမျိုးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တာကတော့အဖွဲ့ချုပ်စပြီးတည်ထောင်ခြင်းကနေစလို့မြန်မာနိုင်ငံတွင်းမှာစစ်မှန်တဲ့ဒီမိုကရေစီထွန်းကအောင်ခိုင်မာတဲ့မူပေါင်းတွေချမှတ်ခဲ့တဲ့ပါတီခေါင်းဆောင်တွေရဲ့ဆွတ်ဆောင်မှုကိုပြည်သူကအတိအမှတ်ပြုတာဖြစ်လို့မြန်မာပြည်သူတွေရဲ့မွေးရပါဒီမိုကရေစီကိုပြည်သူလက်ထဲပြန်ရောက်အောင်ဆွမ်းဆောင်ပေးကြဖို့ကိုလည်းအနိုင်ရပါတီလွှတ်တော်ကိုယ်စားလှယ်တွေကိုတိုက်တွန်းပြောဆိုပါတယ
်ပြည်သူလူထုအရာလမ်းကိုအလုံးစည်းမှုအတွက်တောင်းဝန်ပေးတဲ့သဘောတရားကိုဒီနေ့ကြည့်ကြည့်သွားပြောခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်စစ်တော်ရဲ့လမ်းဒီမှာဒီနေ့အစစ်နဲ့အစစ်နဲ့ဘရဘောကုန်းနဲ့ရပ်ရရောပဲဒီနေ့2015ခုဒီကဲတဲ့တော့မှာကြည့်အောင်ဝဲရနိုင်ဖြစ်တယ်။တော်တော်ရောင်ဝဲဒီတော်ဝဲရဒီဒီလို့တော့ဆိုနိုင်တယ်။အဲဒီမျိုးပါချက်တန်းတော်ကြည့်လို့အားလုံးခန္ဓာစံဟန်တက်အောင်လုပ်ကြမှာလုပ်ပေးပါလားဆိုတဲ့အောင်းနေလို့ပြောရမှာဖြစ်ပါတယ်။လောလောရရဲ့ဒီကဟာလောလောရတဲ့တော်ဘာသာရေးမှုမလုံလုံဘူး။ဘောသာတိကိုရိုက်ဒုတိယလောလောရေးလို့တောင်းမှာပဲပေါ်တက်ခဲ့တာရှိပါတယ်။အလားတူလည်းသဘောတူရေးတဲ့ပါလေတဲ့ဆိုလည်းပြည်သူတို့ရဲ့ဝေးရပါလိပိုင်ဆိုင်ရတဲ့အခြေအနေကိုဒီလိုလိုနဲ့လည်းဝယ်ကြရအောင်လုပ်ကြပြုလို့ဆိုတာတားပြင်းပြတယ်ပါ
ဒါအပြင်လွတ်တော်တွေမှာနိုင်ငံတော်ဝင်ထမ်းဆောင်ရတော့မယ်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့အဖွဲ့ချုပ်ရဲ့တမိုင်းစီမင်းစီကံမူဝါဒတွေနိုင်ငံတော်ကထုတ်ပြန်ထားတဲ့ဥပဒေတွေကိုကျေညက်အောင်လေ့လာထားရမယ်ဆိုတော့ကိုလည်း NND နာယကဦးတည်ဦးဘက်ကလွတ်တော်အမတ်တွေကိုလေးလေးနက်နက်သတိပေးပြောဆိုခဲ့ပါတယ်ထောင်ဆန်းစုကြည်ကအနိုင်ရလွတ်တော်ကိုယ်စားလှယ်တွေအပေါ်ကိုသူမအနေနဲ့ပြည်သူလူထုကိုပါတီကိုကြည့်အလံကိုကြည့်ပြီးမဲပေးပါလို့ခရီးပေးခဲ့တဲ့အတွက်တကယ်လို့လွှတ်တော်ကိုယ်စားလှယ်တွေလောက်တာကိုင်းတာအားမရတာမသင့်တော်တာရှိခဲ့ရင်သူမကိုယ်တိုင် အရေးယူမှာဖြစ်တဲ့ဆိုတာကိုလည်းလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံချိန်မှာပြင်းပြင်းထန်ထန်သတိပေးပြောကြားခဲ့ပါတယ်။ဒီကနေ့ကတော့ပြည်မနာမျိုးမေခမ်းမာမှာမန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းကချင်းပြည်နယ်နဲ့ကယားပြည်နယ်စားတဲ့အထက်မြန်မာပြည်တဝန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်တွင်နဲ့အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့တွေ့ဆုံခဲ့တ